2019 ဩဂုတ်လကုန်လောက်ကလေးကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင်းဒေသမှာစခန်းချနေထိုင်ကြတဲ့ရိုဟင်ဂျာ6000လောက်ပါတဲ့အဖွဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းမတ်လ9ရက်တနင်္လာနေ့မှာ UNHCR ကသတင်းထုတ်ပြန်ပါတယ်။သူတို့ကအဲ့ဒီစခန်းချနေရာကနေထွက်ခွာဖို့မြန်မာအနာဘိုင်းတွေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့အခြေအနေတွေကိုအနိကဆောင့်ကြည့်နေကြောင်းလည်းပြောပါတယ်။ဒီဒုက္ခသည်တဦးချင်းစီကနိုင်ငံရေးခေါလုံခွင့်ရှိတယ်လို့အခြေအနေကောင်းတဲ့တနေ့သူတို့နေအိမ်တွေကိုပြန်သွားချင်တယ်ဆိုရင်လည်းသွားခွင့်ရှိကြောင်းလည်းပြောပါတယ်။သူတို့နေရာရင်းပြန်ရင်ဟာသူတို့ရဲ့သဘောဆန္ဒအတိုင်းဖြစ်စေရမယ်ပြင်လုံခြုံရေးအမခံပေးဖို့လိုတယ်လို့ပြောပေမဲ့လက်ရှိမှာတော့အခြေအနေဟာသူတို့အတွက်တိတ်မကောင်းသေးဘူးလို့လည်း UNHCR ကထပ်လောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ရခိုင်ပြည်နယ်တလွားကို UNHCR ပြင်သူနဲ့အတူလက်တွဲလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပါသွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုဆက်လက်ပန်ကြားနေတယ်လို့လည်းပြောပါတယ်။ဒီဒေသကအတိုင်းဝိုင်းအားလုံးကြားတဟဆတ်တမှုရှိတိုးတက်လာစေရအရေးပါပြီးဒီအတွက်ရခိုင်အကြံပေးဖွဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့ကတိပေးထားတဲ့မြန်မာအစိုးရကိုအကူအညီပေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်အကာအကွယ်ပေးမှုအခြေအနေတွေကို UNHCR ကစောင့်ကြည့်ဖို့ဒုက္ခသည်တွေကိုတီးကြားလွတ်လပ်တဲ့အချက်လက်တွေပေးဝေဖို့နဲ့သူတို့နေရပြန်ရင်လိုက်ပါဖို့တွေပါလိုအပ်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်9သိန်းလောက်ဝင်ရောက်ခိုးလုံလန်းလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကသူတို့ကိုအကာအကွယ်ပေးပြီးပံ့ပိုးပေးနေပါတယ်လို့လည်းဖော်ပြထားပါတယ်။